ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကိုပြီးခဲ့တဲ့အောက်တိုဘာလ31ရက်နေ့ကအမေရိကန်နိုင်ငံဗန်နာရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးယုံ OFAC ကစီးပွားရေးပိတ်ဆို့ကန့်သတ်တယ်ဆိုပြီးအမိပြက်စီးရင်ထည့်သွင်းလိုက်ကြောင်းကြေညာခဲ့တာပါ။ဦးအောင်တောင်းဟာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုဟန်တားဖို့ဒီမိုကရေစီအတိုက်ခံတွေကိုပျက်စီးရပျက်စီးကြောင်းလှုပ်ကြံခဲ့တဲ့အမှုအကြမ်းဖက်လိုက်စားမှုတွေကိုရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေကြောင်းအမေရိကန်နိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေကလည်းဥအောင်တောင်းနဲ့ပေါင်းဆက်ဆက်သွယ်လို့မရနိုင်ကြောင်းဆိုပြီး OFAC ကထုတ်ပြန်ကြေညာခဲ့တာပါ။အမေရိကန်နိုင်ငံအနေနဲ့ဥအောင်တောင်းကိုအမိပြက်စည်းရင်နဲ့ထည့်သွင်းလိုက်ကြောင်းကြေညာလိုက်ခြင်းဟာအခြေမြစ်မရှိဘူးဆိုပြီးဒီကနေ့ပြည်သူ့လွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေကအရေးကြီးအဆိုတင်သွင်းပြီးလွှတ်တော်ကိုယ်စားလှယ်တွေကအမေရိကန်အစိုးရရဲ့ထုတ်ပြန်ကြေညာချက်ကိုကန့်ကွက်လိုက်ကြပါတယ်။အရာဝတီတိုင်းဒေသကြီးတာပေါင်းမြို့နယ်မဲဆန္ဒနယ်မြေကဥဝင်းတန်းကဥအောင်တောင်းကိုအမေရိကန်ကအခုလိုအရေးယူလိုက်ခြင်းဟာလွတ်တော်ရဲ့ဂုဏ်သိက္ခာကိုထိပါစေတယ်လို့ဒီကနေ့ပြည်ထောင်စုလွတ်တော်မှာအဆိုတင်သွင်းခဲ့ပါတယ်။
ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥအောင်တောင်းအားအမေရိကန်သမ္မတကြီးအုပ်ချုပ်မှုအာဏာ EO 3448အရအမေရိကန်ပြည်ထောင်စုဗန္ဒာရေးဝန်ကြီးဌာနပြပပတ်ဆိုင်မှုများထင်းချုပ်ရေးယုံကြည်ပိတ်ဆို့ကန့်သတ်ခံရသူများစည်းရင်တွေ2014ခုနှစ်အောက်တိုဘာလ31ရက်မှစ၍ထည့်သွင်းလိုက်ကြောင်းတရင်ထုတ်ပြန်ချက်သည်လွတ်တော်တည်တည်ကအလေးထားဆောင်ရွက်လျက်ရှိသောတိုင်းရင်းသားစီးလုံးညီညွတ်ရေးအမျိုးသားပြန်လည်ပေါင်းစည်းရေးပြည်တွင်းငြိမ်းချမ်းရေးနှင့်တရားဥပဒေစိုးရိမ်လုပ်ငန်းများကိုထိခိုက်စေနိုင်သည့်အပြင်လွတ်တော်တည်တည်နှင့်လွတ်တော်ကိုယ်စားလှယ်များလွတ်တော်ကော်မတီများ၏ဂုဏ်သိက္ခာနှင့်တိုးတက်ကောင်းမွန်လျက်ရှိသည့်အမေရိကန်မြန်မာဆက်ဆံရေးကိုပါထိခိုက်စေနိုင်ပါသဖြင့်ပြည်ထောင်စုလွတ်တော်ကဆိုပါတရင်ထုတ်ပြန်ချက်ကိုကန့်ကွက်ပါကြောင်းနှင့်ဤကဲ့သို့ဖြစ်ရမျိုးပေါ်ပေါက်စီရန်ဖန်တီးလုပ်ကိုင်သူများနှင့်ဆောင်ရွက်မှုများကိုလည်းရှုံ့ချပါကြောင်းဆိုဖြစ်ပါသည်
။ပြည်ထောင်စုလွတ်တော်နာယကသူရဦးရှိမန်းကအမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်ကိုပြည်ထောင်စုလွတ်တော်ကကန့်ကွက်ရှုံ့ချကြောင်းပြည်ထောင်စုလွတ်တော်အစည်းအဝေးမှာအခုလိုကြေညာခဲ့ပါတယ
်။လွတ်တော်အသီးသီးနဲ့လွတ်တော်ကောင်ပြင်းများလွတ်တော်ကိုယ်လည်းများ၏ဂုဏ်သိက္ခာကို၎င်းလွတ်တော်အသီးသီးကအလေးနက်ထားဆောင်ရွက်လျက်ရှိသည့်တိုင်းနာစီလုံးညီညွတ်ရေးအမျိုးသားပြန်လည်ပေါင်းစည်းရေးပြည်ရင်းငြိမ်းချမ်းရေးနှင့်တရားဝင်စုမွေးလုပ်ငန်းစဉ်များကို၎င်းတိုးတက်ကောင်းမွန်လျက်ရှိသည့်အမေရိကန်ပြည်ထောင်စုနှင့်မြန်မာနိုင်ငံတို့၏ဆက်ဆံရေးကို၎င်းမလိုလားအတော်ထိခိုက်မှုများမဖြစ်ပေါ်စေရေးအတွက်ပြည်ထောင်စုလွတ်တော်သည်ပိုက်တစ်ပါသတင်းထုတ်ပြန်ချက်ကိုကန့်ကွက်ပါကြောင်းနဲ့ဒီကဲ့သို့ဖြစ်ရမျိုးပေါ်ဆင်ရန်ဖန်တီးလုပ်ကင်သူများနဲ့လှုပ်ဆောင်မှုများကိုရှုံ့ချပါကြောင်းထုတ်ပြန်ကြေညာပါသည
်ဒီကနေ့ပြည်သူ့လွှတ်တော်မှကျင်းပတဲ့အစည်းအဝေးမှာလည်းပြည်ခိုင်မျိုးပါတီဝင်လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဝင်းကလည်းဥအောင်တောင်းကိုအမေရိကန်ကအရေးယူတဲ့ကိစ္စကိုအရေးကြီးအဆိုအဖြစ်တင်သွင်းခဲ့ရတဲ့ရည်ရွယ်ချက်ကိုပြောပါတယ
်ဥအောင်တောင်းကိုတင်သွင်းလိုက်ခြင်းအားဖြင့်ဒီနေ့ညဉ့်ဉန်းရေးတွေအနေနဲ့ပြည်တွင်းညဉ့်ဉန်းရေးတွေပေါ်ဆောင်နေတယ်အမျိုးသားပြန်လည်စဉ်နဲ့တင်မြှောက်မှုလုပ်ငန်းတွေကိုလုပ်နေတဲ့ဥဆောင်မှုကဏ္ဍမှာပါဝင်နေလွတ်တော်ကိုယ်စားလှယ်တယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့လွတ်တော်ကိုလည်းထိခိုက်ရကြတယ်တောင်တာမျိုးနေရာမဲဆန္ဒရှင်တွေကိုလည်းစော်ကားကြတာပေါ့နော်ထိခိုက်တာပေါ့အဲ့လိုအနေနဲ့ပိတ်ဆို့လိုက်ခြင်းအဖြစ်ဒီအဖွဲ့အစည်းတွေကိုလာပြီးတော့ထိခိုက်တဲ့အတွက်ကြောင့်မလို့ဒီအဆိုအရေးကြီးဆိုတင်ရခြင်းဖြစ်တယ်
ဥအောင်တောင်းကိုအမေရိကန်ကအရေးယူလိုက်တဲ့အတွက်လွှတ်တော်ကကန့်ကွက်တာကိုထောက်ခံတယ်လို့ပြည်ခိုင်မျိုးပါတီဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကပြောပါတယ
်။ကောလာဟလတွေကိုအခြေတည်ပြီးတော့သူတို့လှုပ်တာ။အဲ့ဒါကြောင့်ရှုတ်ချတာ။ဒါရှုတ်ချသင့်တယ်။ဒီအမေရိကန်ကပုံကိုများကိုလည်းမမြားပြီးကိုမဟုတ်တာလုပ်နေတဲ့ပုံကိုရှိ။သူတို့ကိုလည်းကျွန်တော်ဆန့်ရှင်ဥပဒေပြဋ္ဌာန်းပြီးတော့ပိတ်သိမ်းတယ်လို့ကျွန်တော်ကဆွေးနွေးအောင်ပါ။ဥအောင်တောင်းကအမေရိကန်မသွားလို့လည်းဘာပြဋ္ဌာန်းမရှိဘူး။ဒါပေမဲ့သိခါကြတယ်။သူတို့အနေနဲ့မုံမကျွေးရင်နေပေါ့ဗျာ။ဒုတ်နဲ့ရိုက်မယ်လို့စဉ်းစားလို့ရှိရင်သူတို့ဒေတာတွေဖိလုပ်ပေးတဲ့လူကဘယ်ဖွဲ့စည်းကိုသူတို့မေးတာလဲအစကျင်ပဲလူသွားမေးတော့ဒီလိုပဲပြောမှာဒေတာဖိလုပ်ပေးတဲ့လူတွေကိုအချက်လက်တွေစုဆောင်းတဲ့နေရာမှာ USA အနေနဲ့ကမျှတတဲ့တည်င်းကိုပေးနိုင်တဲ့လူစီကနေတောက်ခံတယ
်။ဂိုင်းဂိုင်းရှင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကတော့သူ့ကိုအရေးယူတာဟာပြည်တွင်းအဖွဲ့အစည်းတစ်ခုခုရဲ့တဦးတယောက်ကအမေရိကန်အစိုးရစီတရင်မားတွေပေးပို့တာဖြစ်နိုင်ကြောင်းယူဆတယ်လို့ပြောပါတယ
်သူတို့အမေရိကန်ကတော့ဘယ်သိမလဲကွာဒီကမပြောရင်ဘယ်သိမလဲအဲ့တော့ဒီကပြောလို့တည်တာပေါ့အဲ့ဒီပြောတဲ့လူကိုလွတ်တော်ကပေါ်ထုတ်အောင်တိတ်ပြီးတော့ပြန်ပြန်ပါတယ်လို့လုပ်နေတယ်သူတို့ကလည်းဟိုလွတ်တော်မှလည်းပေါ့ကွာနည်းနည်းအရေးကြီးတဲ့ကော်မတီကိုကင်တာလည်းပါတော့ကိုကူကိုယ်တိုင်တို့ကအထင်ကြီးတာသူတို့ကလည်းအထင်ကြီးတာလို့ရှိတယ်မထီးလည်းမထီးလည်းပေါ့ဒါကြောင့်ကျွန်တော်ကယူချက်မှမရှိဘူးရာထူးယူလည်းယူချက်မရှိဘူးအနိုင်ယူလည်းယူချက်မရှိဘူးဘာမှမရှိဘူးအသက်ရွယ်ရတယ်တို့ဖို့မသိတော့ဘူးကွာ
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းဥအောင်တောင်းကိုအမေရိကန်အစိုးရကအခုလိုစီးပွားရေးပိတ်ဆို့ရေးယူလိုက်တာဟာ NLD ရဲ့ပြောကလုံးဝမဟုတ်ကြောင်းပြောပါတယ်။
တို့ကလုံးဝမသိဘူး။လုံးဝတဲ့ န်နေပြီးလုပ်တယ်ဘူး။အဲ့တော့လေဒီလိုဟာမျိုးတွေကအခုရှေ့မှဆက်ပြီးတော့မြို့သားရင်ကြားစိတ်ရေးသွားဖို့လုပ်နေတဲ့အချိန်မှာနောက်ကျောင်းပြန်လာနေတယ်။မြို့သားသိတယ်လို့စိတ်မပေါက်ဘူး။တို့ဥမှာအကျိုးမပြုဘူး။ဒါပြလို့လဲဆိုတော့မြို့သားပြည်ညာရဲ့ရင်ကြားစိတ်ရေးဆိုတာဘာလဲ။အခုအချိန်မှာဟုတ်လား။ညီကြီးတွေလုပ်နေရဆိုရင်အချိန်ခါလုံးကတယောက်နဲ့တယောက်တိုက်ခိုက်နေတဲ့အခွဲတွေတောင်မှအဆင်ပြေအောင်လုပ်နေတဲ့အချိန်မှာဒီဟာတွေလုပ်တာကနိုင်ငံအောင်ဘယ်လိုအကျိုးပြုနိုင်လဲဆိုတာအဲ့ဒါကိုကြည့်ရတယ်။ဒါကအဲ့ရင်လုံးဝမဆန်သေးဘူး။သူတို့ထုတ်ပြန်ပြီးမှပဲအမျိုးသိ။ဘယ်ကကလေးစားချေဖို့ဒါကိုဘယ်တော့မှမဆိတ်ထင်မှမရှိခဲ့ဘူး။ကလေးစားချေဖို့ကအဓိကမဟုတ်ဘူး။ရင်ကြားစိတ်ဖို့ကအဓိက။ဒါကတိုင်းပြည်အတွက်အကျိုးရှိမှာရင်ကြားစိတ်ချင်း၊ကလေးစားချေချင်းတို့ဖြစ်
အမေရိကန်အစိုးရကမိမိကိုစီးပွားရေးအရရေးယူနိုင်ဖို့အတွက်သတင်းအချက်အလက်ပေးပို့သူတွေကိုလည်းလွှတ်တော်ကဖောက်ထုတ်ပေးရမယ်လို့လည်းဥအောင်တောင်းကဒီကနေ့သတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ။